တိုင်းပြည်ရဲ့အနာဂတ်အတွက်ဗင်ဇွဲလားပြည်သူတွေဆုံးဖြတ်ကြဖို့ဥရောပသမဂ္ဂနဲ့လက်တင်အမေရိကနိုင်ငံတွေကတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးဖို့ကြိုးစားမှုမှန်သမျှကိုနေဆက်ကနေတားဆီးပိတ်ပင်ထားဖို့လဲလက်ရှိဗင်ဇွဲလားသမ္မတမာဒူရိုကစစ်တပ်ကိုအမိန့်ထုတ်ထားပါတယ်။ဗင်ဇွဲလားကအခြေအနေတွေကိုအကြောင်းမယ်တန်ပေးပို့တဲ့သတင်းလွှာကိုကိုကျော်အောင်ကပြောပြမှာပါ
။ဗင်ဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးအကျပ်တဲတွေကနိုင်ငံတကာတန်တမာအတိုင်းဝိုင်းအတွက်တော်တော်အလုရှုပ်သွားစေတာဖြစ်ပြီးအမေရိကန်ပါဝင်တောင်နဲ့မြောက်အမေရိကတိုက်အတွင်းမှာတန်တမာတွေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတွေအခုတလောဇက်တိုက်လုပ်နေကြရပါတယ်။မနေ့ကကြာသပတေးနေ့တုန်းကပဲဥရောပနဲ့လက်တင်အမေရိကန်တန်တမာတွေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတစ်ခုကိုဥရုဂွေးနိုင်ငံမှာကျင်းပခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဖြစ်ပေါ်နေတဲ့အကျပ်တဲတွေရဲ့အခြေခံအကြောင်းရင်းတွေကိုနီလန်တစ်ခုနဲ့ဖြေရှင်းလို့မဖြစ်နိုင်ဘူးလို့ဥရောပသမဂ္ဂကလက်ခံထားတဲ့အကြောင်းဥရောပသမဂ္ဂရဲ့ထိပ်တန်းတန်တမန်ဖက်ဒရီကာမိုဂါရီနီကပြောပါတယ
် The group aims to forge a common international approach to support a peaceful
ဗင်နီဇွဲလားမှာကြုံနေရတဲ့အကျပ်တွေကိုဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ပိုင်ဖြေရှင်းမှုနဲ့ဒီမိုကရေစီကြကြလှုပ်ဆောင်နိုင်ရေးငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြစ်ပေါ်အောင်နိုင်ငံတကာဘုံသဘောတူညီချက်အတိုင်းဆောင်ရွက်ဖို့ဥရောပသမဂ္ဂကရည်ရွယ်ပြီးအားပေးလှုပ်ဆောင်နေပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အကျပ်အတဲကိုဖြည့်ဆည်းရေးမှာအင်အားသုံးဖြည့်ဆည်းမှုတွေမပါဘဲထင်သာမြင်သာရှိပြီးခိုင်မာယုံကြည်ရမယ်သမရရွေးကောက်ပွဲကိုဗင်နီဇွဲလားဖွဲ့စည်းပုံဥပဒေနဲ့အညီကျင်းပနိုင်ရေးကိုလည်းဥရောပသမဂ္ဂကတိုက်တွန်းပါတယ
်အကြမ်းဖက်မှုတွေနိုင်ငံသားတိုင်းပြည်တွေကဂျာဝင်ဆွတ်ဖက်တာတွေမပါဘဲနဲ့ဗင်နီဇွဲလားပြည်သူတွေကိုယ်တိုင်ကိုယ်နိုင်ငံရေးကိုဖြည့်ဆည်းတာမျိုးကိုလိုလားတဲ့အကြောင်းဖက်ဒရီကာမိုဂါရီနီကပြောပါတယ်ဥရုဂွေးနိုင်ငံရဲ့မြို့တော်မွန်တေဗီဒေးယိုမှာလေတုံးကကျင်းပတဲ့ဗင်နီဇွဲလားရေးနိုင်ငံတကာအစည်းအဝေးကိုဥရုဂွေးသမ္မတထပရီဗက်ကွက်စ်ကကမက်ထာလို့ကျင်းပပေးတာဖြစ်ပြီးစပိန်၊အီတလီ၊ပေါ်တူဂီနဲ့ဆွီဒင်အပါအဝင်နိုင်ငံ14ခုကခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးဟာကနေဒါနိုင်ငံအော်တဝါမြို့တော်မှာတနင်္လာနေ့တုန်းကကျင်းပခဲ့တဲ့ဗင်နီဇွဲလားဆိုင်ရာနိုင်ငံတကာရေးပေါ်အစည်းအဝေးအပြီးနှစ်ရက်အကြာမှာကျင်းပတာဖြစ်ပါတယ်။ကနေဒါနိုင်ငံကအစည်းအဝေးမှာတော့ဗင်နီဇွဲလားရဲ့အကျပ်တဲကိုညီညွတ်စွာဖြည့်ဆည်းရေးလက်တင်အမေရိကနိုင်ငံ14ခုနဲ့ဖွဲ့စည်းထားတဲ့လီမာလို့ခေါ်တဲ့အဖွဲ့ကကိုယ်စားလှယ်လဲတက်ရောက်ခဲ့ကြပါတယ်။အဲ့ဒီစီးပွားမှာတော့လီမာအဖွဲ့ဝင်14နိုင်ငံမှာ17နိုင်ငံကဗင်နီဇွဲလားရဲ့တိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံတဲ့အကြောင်းကြေညာခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဗင်နီဇွဲလားရေးလွှတ်တော်အတွင်းကြံ့ဆောင်မှုတရက်ကျင်းပခဲ့ပါတယ်။နိုင်ငံကအတိုင်းဝိုင်းရဲ့ဝန်ဝန်ပန့်ပိုးမှုနဲ့ဗင်နီဇွဲလားပြည်သူတွေဥဆောင်တဲ့ဒီမိုကရေစီကူးပြောင်းကိုငြင်းငြင်းချမ်းချမ်းနဲ့ဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်တောင်ပိုင်းစစ်ဌာနချုပ်ရဲ့ရေးတပ်ဗိုလ်ချုပ်ကြီးCraig Feller ကအထက်လွှတ်တော်စစ်ဖက်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းများဆိုင်ရာကော်မတီကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကလည်းဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုဥဆောင်ပြီးတော့အားပေးထောက်ခံနေတဲ့အကြောင်းရေရက်ဗိုလ်ချုပ် Craig Feller ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေကိုဘေးကင်းရာကယ်တင်မှုထက်လွန်ပြီးတော့စစ်ရေးအရာလှုပ်ဆောင်မှုတွေရှိမှဆိုရင်တော့လွှတ်တော်နဲ့တိုင်ပင်ညီနိုင်ရလိမ့်မယ်လို့လွှတ်တော်အမတ်တွေကရေရက်ဗိုလ်ချုပ်ကိုပြောထားပါတယ်။ဗင်နီဇွဲလားနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရေးပေါ်လိုအပ်နေတာကြောင့်နိုင်ငံတကာကအကူအညီတွေပေးနေပါတယ်။ဒါပေမဲ့လည်းဒီအကူအညီတွေကိုတားမြစ်ဖို့လက်ရှိဗင်နီဇွဲလားရဲ့သမ္မတမာဒူရိုကအမိန့်ထုတ်ထားပါတယ်။ဗင်နီဇွဲလားနဲ့ကပ်ရက်ကိုလံဘီယာနိုင်ငံရဲ့နေဆက်မှာရှိတဲ့တရားတစ်ခုပေါ်မှာအကူအညီပေးရေးအဖွဲ့တွေကိုဗင်နီဇွဲလားတပ်ဖွဲ့တွေရဲ့တားဆီးမှုတွေကမနေ့တုန်းကထိဆက်ပြီးတော့ရှိနေတော့မှာပဲ။အဲ့ဒီတရားဟာနိုင်ငံအကြားမှာအရေးပါတဲ့သုံးလမ်းသွားတရားတစ်ခုဖြစ်ပြီးအဲ့ဒီတရားတစ်ခုစီရဲ့အလဲကောင်မှာတော့ကွန်တိန်နာကွန်တိန်တစ်တာကြီးတွေကိုပို့ဖူးနေကကလန့်ဖြတ်ပိတ်ဆို့ချထားပြီးလက်နက်ကင်အဆောင်ချက်တွေလည်းအဲ့ဒီနေရာတစ်ဝိုက်မှာကင်းလဲ့နေကြတာပါ